တရားဝင်တရားအထုတော်မူကြကုန်သောတန်ခါတော်ရှင်သူမြတ်များနှင့်တကားယောဂီအပေါင်းသူတော်ကောင်းတို့အခုချိန်မှာဆိုရင်ခဲပွဲဘောတင်များကိုယောဂီများသုံးဆောင်ကြရတော်မှာဖြစ်ပါတယ်ခဲပွဲဘောတင်များကိုသုံးဆောင်ရန်အတွက်သောတာကောင်ကိုကြွားရောက်တဲ့အခါမှာကြွားတယ်လမ်းနေချတယ်ဆိုတဲ့တတိပ္ပံတရားလေးကိုစုမှတ်ပြီးတော့သက်ခုံတွေချပြီးတော့သောတာကောင်ရှိရာကိုရှေ့ကျူးပြီးတော့တတိပ္ပံနဲ့ကြွားဆန်းနေကြရမှာဖြစ်ပါတယ်အဲ့ဒီကတည်းကကြွားဆန်းပြီးတော့သောတာကောင်ကိုကြွားရောက်တဲ့အခါမှာမိမိတို့တတ်မှတ်ထားတဲ့နေရာတွေကိုကြည့်ကြည့်ပြီးကြွတဲ့အခါမှာလည်းပဲသုံးဝိုင်းကိုရောက်တော့သုံးဝိုင်းဆိုတဲ့အခင်းနဲ့ယောဂီတို့ရဲ့မျက်စိနဲ့တွားရောက်ပြီးတော့တွေးလိုက်ပါလိမ့်မယ်အဲဒီလိုတွေးလိုက်တဲ့အခါကျတော့ဉာဏ်စိတ်ကလေးပေါ်ပါလိမ့်အဲဒီဉာဏ်စိတ်ကလေးကိုလည်းပဲယောဂီတို့မလွတ်အောင်ရှိမှတ်ပွားများပါသုံးဝိုင်းကိုမြင်ပြီးတဲ့အခါသုံးဝိုင်းနေရာရောက်လို့သုံးဝိုင်းကိုထိုင်တဲ့အခါကျတော့ထိုင်တဲ့စိတ်ကလေးနဲ့ထိုင်တဲ့အမှုရာလေးကိုမှတ်ပါထိုင်ပြီးတော့သွားရင်ကိုထိုင်ပြီးကြနဲ့ကြပြိုင်နဲ့ယောဂီတို့ကိုတရားချမ်းသာစွာအထုတ်နိုင်ရန်အတွက်အာဟာရအထောက်ပံ့ဖြင့်အလို့တကအလို့မှများကယခုလိုအာယုံစွာနေနေစွာနေလူလေးသေးမရှိဆက်ကလူတိုင်းကြီးကိုပြီးကြပါတယ်အဲ့ဒီကတော့ဆက်ကလူတိုင်းနဲ့အလို့တကအလို့မှများကယောဂီတော်တော်စင်တို့ကိုပုဂ္ဂိုလ်ကိုခင်မင်းပြီးတော့ပုဂ္ဂိုလ်မျက်နှာကိုကြည့်ပြီးတော့မကောင်းတတ်လို့အာနာပါနာကျွေးမွေးလှူဒန်းတဲ့အလူမဟုတ်ပါဘူးယောဂီပြောစင်တို့ဤတန်တန်မှာကြင်ကြံပွားများအထုတ်နေတဲ့သီလသမာဓိပညာဆိုတဲ့မဲ့ကင်တရားများကိုကြီးညိုသောသေဒနာတရားတရားဖြင့်လှူဒန်းတဲ့ဆွမ်းခဲပွင့်များကိုအလှခံကြရမယ်ယောဂီသူတော်စင်တို့ဟာကျေဥစွာအလှတကအလှမများကိုမေတ္တာပို့မေတ္တာပွားမေတ္တာကမ္မထာများကိုသိပြန်ပေးကြပါအလှတကအလှမများနဲ့တကားဤစကံပွဲကြီးဖြစ်မြောက်ရန်အတွက်ဝိုင်းဝန်းကူညီဆောင်ရွက်ဥဆောင်နေကြတဲ့ဥက္ကဋ္ဌအပြင်မူအစရှိတဲ့အကျိုးဆောင်လူကြီးများကိုလည်းပဲမေတ္တာပို့မေတ္တာပွားမေတ္တာကမ္မထာများသိပြန်ပေးကြပါဤစကံပွဲကြီးမှာသေနာဝန္နဝေယဝိသဆောင်ရွက်တဲ့ဝေယဝိဇ္ဇာဆောင်ရွက်တဲ့အကျိုးဆောင်များကိုလည်းပဲထို့အတူမေတ္တာပို့မေတ္တာပွားမေတ္တာကမ္မထာများကိုသိပြန်ပေးကြပါ။ဤကဲ့သို့မေတ္တာကမ္မထာဤသိပြန်ပြီးတော့ယောဂီတို့ဟာတတိပဌာန်ဤကပ်ပြီးတော့ခဲပွဲဘောဇဉ်များကိုသုံးဆောင်ရမှာဖြစ်ပါတယ်။တတိပဌာန်ဤမကပ်ဖဲနဲ့သုံးဆောင်မယ်ဆိုရင်ယောဂီတို့ဘက်ကတောင်းဝန်ပြက်ွက်သွားပါလိမ့်မယ်။ယောဂီတို့ဘက်ကတောင်းဝန်ပြက်ွက်သွားမယ်ဆိုရင်ဖြင့်အလူရှင်များထားမှကျွေးယူစားပြီးတကယ်တူကျွေးကျင်သွားပါလိမ့်မယ်။ကျွေးကျင်သွားမယ်ဆိုရင်ဖြင့်တဏှာခန္ဓာနဲ့ဆက်ရမှာဖြစ်လေသောကြောင့်ယောဂီတော်ရှင်တို့ကျွေးလဲမတင်ရဉာဏ်နဲ့ဆက်ပြေးသဖြစ်အောင်ခဲပွဲဘောဇင်းများကိုသုံးဆောင်တဲ့အခါမှာပฏิပဒါလေးတွေကိန်းပြီးတော့သုံးဆောင်ကြပါဆိုတာယောဂီတို့ရဲ့အကျိုးကိုရှေ့ရှုပြီးတော့ပฏิပိနှိုးဆော်ပါတယ်။ခဲပွဲဘောဇင်းဆွမ်းများကိုသုံးဆောင်တဲ့အခါမှာသောလုံးကလေးကိုကင်ကင်နဲ့ပฏิပဌာန်းလေးဖြင့်ယောဂီတို့ရှုမှတ်ပြီးတော့ကာယမှာဖြစ်ပါတယ်ကင်ဒီတဲ့ဓာတ်နဲ့တပြိုင်နဲ့ယူလိုက်တဲ့ခါမှလည်းပဲယူတဲ့ပฏิပဌာန်းအမှတ်ကလေးနဲ့တဖြည်းဖြည်းပါးစပ်စီကိုဥထည်ပြီးတော့တည်ရွတ်တည်ရွတ်ယူလိုက်လည်းပဲတည်ရွတ်တည်ရွတ်ရွတ်ရွတ်လာတဲ့အမူအရာလေးတွေကိုအမှတ်ကလေးနဲ့ပါးစပ်ထဲထည့်ပြန်တော့လည်းပဲထည့်တဲ့အမှတ်ကလေးနဲ့ပါးစပ်ဖွင့်တော့လည်းပဲဖွင့်တဲ့အမှတ်ကလေးနဲ့ဆုံးလို့ကိုပဇာတဲ့ထဲပြီးဝါလိုက်ပြန်လို့လည်းပဲဝါတဲ့အမှတ်ကလေးနဲ့ယောဂီတို့ရှုမှတ်ပြီးတော့ညူလိုက်ပြန်လို့လည်းပဲညူတဲ့အမှတ်ကလေးနဲ့ဤကဲ့သို့ရှုမှတ်ပြီးတော့တိတ်တိတ်ဆိတ်ဆိတ်ငင်းငင်းနဲ့နှင်းနှီးကွေးကွေးဖြင့်သုံးဆောင်ရမှာဖြစ်ပါတယ်ဒီချိန်ခါမှာယောဂီတို့လှင်းလင်းမြန်မြန်ဖြတ်ဖြတ်လက်လက်တွတ်တွတ်လက်လက်နဲ့မသုံးဆောင်ရပါဘူးဆရာတော်ဘုရားများကလူမမာနဲ့တူစွာကျင့်ယူတဲ့ကိုမူရလို့ဆုံးမထားတော့လူမမာများခဲပွဲဘောတင်သုံးဆောင်တဲ့အခါမှာ อาไม่ชีดอพี่ๆนี่แหละมะเนอายุพี่ดอประกาศแท้ๆพี่ดอต้าตองยะตะโลโยคีโตแล้วเวลุนมาแก่ตุกูโซลุกลิไกพี่ๆนี่แหละไกลายไกลเนตติปทานโซลุกลิโกอยู่ยินอยู่ได้อำนาจเนอยู่ได้ตติปทานตะพี่ๆประกาศติโกล้วยๆลายล้วยๆลาได้อมุยาเลติโกตี่หมัดพี่ดออยู่ละมาဖြစ်ပါတယ်ประกาศหายหาได้อำนาจคลีเนชุหมายามาဖြစ်တယ်ပဇာတဲ့ထဲလိုက်ရင်လည်းပဲထဲလိုက်တဲ့အမှန်နဲ့ရှုမှတ်ရမှာဖြစ်ပါတယ်။ပဇာတဲ့ထဲပြီးတော့တလုံးတစ်ချက်ဝါလိုက်ရင်လည်းဝါတဲ့အမှတ်ကလေးနဲ့ဝါတဲ့တတိပဋ္ဌာန်နဲ့ဝါရမှာဖြစ်တယ်။ဝါပြီးတော့တစ်ချက်ဝါရင်လည်းတစ်ချက်မှတ်ရမယ်။နှစ်ချက်ဝါရင်လည်းနှစ်ချက်မှတ်ရမယ်။သုံးချက်ဝါရင်လည်းသုံးချက်မှတ်ရ။အဲ့ဒီကဲဆိုဝါရင်မှန်ရင်မှန်မှန်နဲ့ဝါတဲ့ကိစ္စပြီးလို့ပဇာထဲကလည်းညူလိုက်တော့မယ်ဆိုတဲ့ဆိုညူတဲ့အမှတ်ကလေးနဲ့ရောပြီးတော့ဆုံးလုံးတလုံးကိုဝင်းနဲ့ရောက်သွားအောင်ဒီလိုအမှတ်နဲ့သုံးဆောင်ရမှာဖြစ်အဲ့ဒီကဲဆိုအမှတ်နဲ့သုံးဆောင်နေတာဟာယောဂီတို့မဉ္ဉံပုညံနိဗ္ဗာန်ကိုဥတည်တဲ့သုံးဆောင်မျိုးဖြစ်ပါတယ်ဒီလိုအမှတ်နဲ့မသုံးဆောင်တဲ့နဲ့ဆုံးလို့ကိုမြင်တဲ့အမှတ်စားကောင်းကောင်းနဲ့ဆုံးကိုသုံးဆောင်လိုက်မယ်ဆိုရင်စားကောင်းတယ်ဆိုတာကဝေဒနာဖြစ်ပါတယ်ဒီဆုံးလို့ကလေးကိုစားကောင်းလို့သဘောကျနေတာကတဏှာလို့ခေါ်ပါတယ်သဘောကျပြီးတော့ဒီဆုံးကိုအာဟာရကိုဆွဲလန်းတာကဥပါဒံဖြစ်ပါတယ်ဒီဆုံးလုပ်ကိုအာဟာရကိုတလုံးပြီးတလုံးတလုံးပြီးတလုံးတလုံးပြီးတလုံးစားစားနေတာကကံဖြစ်ပါတယ်ဒီတော့ယောဂီဟာတဏှာဥပါဒံကံနဲ့သုံးဆောင်နေသည့်အတွက်ကြောင့်ကာမဘဝဖြစ်เสียဇာတိဆိုတော့ကျေးဇူးရှင်မဟုတ်ဘူးဆရာတော်ဘုရားကြီးကဟေးအဲ့ဒါအပေဇာတိသွားလိမ့်မယ်လို့ဒီလိုအမိန့်ရှိတဲ့တော့ကြောင့်ယောဂီတို့ဆုံးသုံးဆောင်နေရင်လည်းအပေဇာတိကိုမကြအောင်တော့ဖြစ်ရင်တတိပဋ္ဌာန်လေးတို့ကပ်ပြီးတော့ယူယူမှန်သည့်သောလုံးကလေးကိုင်းကိုင်းမှန်းသည့်ယူရင်ယူမှန်းသည့်အယူယူယူလိုက်ယူမှန်းသည့်ပဇာတဲ့ထဲရင်ထဲမှန်းသည့်ဝိုင်းဝါမှန်းသည့်ယူရင်ယူမှန်းသည့်တဲ့အတိလေးနဲ့သုံးဆောင်ကြပါဆိုတာယောဂီတို့ကိုတတိပေးပါတယ်။ဤကဲ့သို့တမ်းမသုံးဆောင်မှုဆိုရင်ယောဂီတို့ကျွေးတင်သွားပါလိမ့်မယ်။လူတိုင်းရတဲ့အလှူတကအလှူမတွေကဘယ်သူဆိုတာကိုပုဂ္ဂိုလ်ကိုခင်မင်းလို့ပုဂ္ဂိုလ်မျက်နှာကိုကြည့်ပြီးတော့အာနာပါနာကျွေးမှုလူတိုင်းနဲ့အလှူမဟုတ်ပါဘူး။ယောဂီတော်စင်တို့ကိုတကယ်ကိုအရိယာတွေအနေအချင်းတရားကိန်းနေတဲ့ပုဂ္ဂိုလ်တွေအနေအချင်းတရားကိုပူဇော်တာပါပုဂ္ဂိုလ်ကိုပူဇော်တာမဟုတ်တရားကိုပူဇော်တဲ့အတွက်မိမိတို့တဏ္ဍာမှာတရားတွေကိန်းပြီးတော့သုံးဆောင်မှလည်းပဲယောဂီတို့ဘက်ကတာဝန်ကျေပြွန်ပါလိမ့်မယ်ဒီလိုမှမဟုတ်လို့တာဝန်လေးပြည့်ွက်သွားမယ်ဆိုရင်လည်းပဲယောဂီတို့ဟာကျွေးတင်သွားပါလိမ့်မယ်ထို့သူပဲယောဂီဆိုတာဟာအမတန်စိတ်ငြိမ်မှုကိုအလိုရှိပါတယ်စိတ်ငြိမ်မှုကိုအလိုရှိတဲ့အတွက်ယောဂီများဖြည်းဖြည်းအေးအေးလေးကိန်းတဲ့အခါမှာလုံးဝအတံမထွက်ပါစေနဲ့တတိလွတ်သွားလို့ရှိရင်လုံးနံပကံတန်လေးထွက်တတ်ပါတယ်အဲ့ဒီအတံဆိုတာဟာတရားနှလုံးသွင်းတဲ့ဘာဝနာပွားနေတဲ့ပုဂ္ဂိုလ်များအတွက်အကြီးမားဆုံးအနှောက်အယှက်ကြီးတစ်ခုဖြစ်ပါတယ်ပရိယလုံနေတဲ့ဒါပေဒီကိုလုံနေတဲ့ပုဂ္ဂိုလ်များအတွက်လည်းပဲအတံဟာအနှောက်အယှက်ဖြစ်သလိုပฏิပတ်ဆိုတဲ့ဘာဝနာအလုပ်တွေကိုပွားများအားထုတ်နေတဲ့ပုဂ္ဂိုလ်များအတွက်မှလည်းပဲအတံဟာအကြီးမားဆုံးအနှောက်အယှက်ဖြစ်တဲ့အတွက်ကြောင့်ယောဂီများကလည်းပဲသုံးဆောင်တဲ့အခါမှာလုံးဝအတံမထွက်အောင်တတိလေးကပ်ပြီးတော့သုံးဆောင်ပါထို့သူပဲစေတနာဝန်ထမ်းအဖြစ်ဝေယဝိဇ္ဇဆောင်ရွက်နေတဲ့ပုဂ္ဂိုလ်များကလည်းပဲအတံမမီအောင်အတံမထွက်အောင်အမူယာနဲ့ဖြည်းဖြည်းအေးအေးသေးသေးဝေယဝိဇ္ဇတွေဆောင်ရွက်နေမယ်ဆိုရင်ယောဂီများကိုလည်းပဲအကူအညီပေးရရောက်ပါတယ်သာသနာကြီးကိုလည်းပဲချီးမြှောက်ရရောက်ပါတယ်ယောဂီများကလည်းပဲစေတနာဝန်ထမ်းဆောင်ရွက်နေတဲ့ပုဂ္ဂိုလ်များဟာပုဂ္ဂိုလ်ကြီးအရာဆောင်ရွက်နေတာမဟုတ်ပါဘူးတဲ့ဓမ္မကြီးအရာနာဆောင်ရွက်နေတဲ့အတွက်ကြောင့်မိမိတို့တဏ္ဍာမှာဓမ္မတွေကိန်းပြီးတော့တတိပဋ္ဌာန်လေးကပ်ပြီးတော့သုံးဆောင်မှသာရင်တဲ့အလူရှင်တွေကိုလည်းပဲချီးမြှောက်ရာရောက်ပါတယ်အကျိုးဆောင်လူကြီးများကိုလည်းပဲချီးမြှောက်ရာရောက်ပါတယ်ပိဏဝနဝေယဝိသလောကံဆောင်ရွက်ချက်ကျုံနေတဲ့ဝေယဝိသအကျိုးဆောင်များကိုလည်းပဲချီးမြှောက်ရာရောက်ပါတယ်မိမိကိုယ်ကိုလည်းပဲမိမိကဲစေရာရောက်ပါတယ်ဒါကြောင့်ယောဂီတို့ကိုယ့်ကိုယ်ကိုတနာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီချိန်ခါမှာတတိပဋ္ဌာန်ကိုမလွတ်ဖဲနဲ့တတိပဋ္ဌာန်လေးကိန်းပြီးတော့အမူအရာလေးကိုဖြည်းဖြည်းအေးအေးဆေးဆေးနဲ့သာသုံးဆောင်ကြပါယခုလိုသုံးဆောင်နေခြင်းဟာသာသနာ့ခွင့်ကိုယောဂီတို့ရောက်နေပါပြီတတိလွတ်ပြီးတော့သုံးဆောင်နေမယ်ဆိုရင်သာသနာ့ဘရောက်သွားပါလိမ့်မယ်သာသနာ့ဘရောက်သွားတဲ့ဆိုတာနဲ့တစ်ကြိမ်နဲ့သုံးဆောင်နေတယ်ဆိုတော့သာတယ်သာလို့ကောင်းတယ်ခင်မင်းနဲ့ဆွဲလန်းနဲ့အာထုတ်တယ်ဆိုတော့ဒါဟာသမုဒိယသစ္စာ ตนาอุปาทานกันဖြစ်တဲ့အတွက်ကြောင့်ယောဂီတို့အပေကိုသွားစေနိုင်တော့သာမီဂါမီဖြစ်ပါတယ်။ဒီကဲလို့မဖြစ်ရအောင်ယောဂီများပฏิကတ်ပြီးတော့ကြိုးကြိုးစားစားရှုမှတ်သီခံပြီးတော့ပွားများရမှာဖြစ်ပါတယ်။ဒီနေရာမှာအဓိကအရေးကြီးတာကလောကကြီးကနေပြီးတော့ကျွတ်လွတ်လွ၍ယောဂီတို့ပွားများအားထုတ်တဲ့အခါမှာလောကရဲ့ဝတ်ဆိုတဲ့လောကတည်းကိုဒီနေရာမှာလုတ်တာလုတ်เสียမလိုပါဘူးတဲ့ဆရာတော်ဘုရားများကလောကဝတ်ဆိုတာကအာသာလို့ကောင်းရင်လားအထည်ပါအောင်ယူပါအောင်စသည်ဖြင့်ဒါဒီလေလောကဝတ်တည်းကိုဒီနေရာမှာလုတ်ဖို့မလိုပါဘူးတဲ့လောကကနေကျွတ်လွတ်လွ၍အားထုတ်နေတဲ့အခါမှာတဲ့ကိုယ်တတိပဌာန်းလေးနဲ့တန်ကိုမှတ်ပြီးတော့သုံးဆောင်ရဖြစ်ပါတယ်လူချင်းများနေတကောဝဉာဝိဇ္ဇာဆောင်ရတဲ့ပုံကိုယ်တွေကယောဂီတို့ရဲ့ဆွမ်းအိုင်းဒီပေါ်မှာအားလုံးကိုအထင်သင့်ပြုပြင်စီမံထားပြီးအတွက်ကြောင့်ယောဂီတို့ကမိမိတို့ရဲ့စိတ်တိုင်းကြဟောဒီခန္ဓာကိုယ်ကြီးအာဟာရပြည့်တင့်အောင်တယ်လူတို့ခတ်ယူပြီးတော့ဖြည်းဖြည်းအေးအေးဆေးဆေးသုံးဆောင်ရန်ဖြစ်ပါတယ်။ဒီကဲတို့ဖြည်းဖြည်းဆေးဆေးအေးအေးဆေးဆေးသုံးဆောင်နေခြင်းဟာအစာလည်းပဲကျင့်ရသေးပါတယ်။ကိုယ့်ကိုယ်ကိုလည်းပဲကယ်ဆယ်ရာရောက်ပါတယ်။ဝိယဝိဇ္ဇာဆောင်ရတဲ့ပုဂ္ဂိုလ်တွေအကျိုးဆောင်တွေအလူတကအမှုမာတွေကိုလည်းပဲချင်းမြောက်တဲ့အနေထားမျိုးဖြစ်ပါတယ်။ဒါကြောင့်ယောဂီတို့ယောဂီဆိုတာဟာယဟန်လိုစားရမယ်။ယဟန်လိုသွားရမယ်။ဆိုတော့ယဟန်ဆိုတာပြည့်စွက်ကြတာတွေသင်ရင်းပြီးတော့ဒီလိုသုံးဆောင်ရတယ်လို့ယောဂီတို့ကလည်းပဲတတိပဋ္ဌာန်ကြီးကပ်ပြီးတော့စလုံးကလေးကိုင်းကိုင်းတဲ့တတိပဋ္ဌာန်နဲ့ယူရင်းယူတဲ့တတိပဋ္ဌာန်နဲ့တဖြည်းဖြည်းပဇာနာကိုယူယူယူယူလိုက်ရင်ယူတဲ့တတိပဋ္ဌာန်နဲ့ပဇာတဲ့ထဲလိုက်ရင်လည်းပဲထဲတဲ့တတိပဋ္ဌာန်နဲ့ဝါလိုက်လည်းပဲဝါလိုက်တဲ့တတိပဋ္ဌာန်နဲ့တစ်ချက်ဝါရင်တစ်ချက်မှတ်နှစ်ချက်ဝါရင်နှစ်ချက်မှတ်သုံးချက်ဝါရင်သုံးချက်မှတ်အဲ့ဒီကတော့ဝါဝါဝါရင်နဲ့မှတ်ရင်နဲ့နောက်ဆုံးတော့ဆုလုပ်ကလေးကိုမျိုးလိုက်တဲ့ခါမှလည်းပဲမျိုးတဲ့တတိပဋ္ဌာန်နဲ့ဤကဲ့သို့ရှုမှတ်ပွားများပြီးတော့သုံးဆောင်လိုက်မယ်ဆိုရင်ဒီနေရာမှာကောင်းတယ်မကောင်းတယ်ဆိုတာလည်းပဲမပါတော့ဘူးအဲ့တော့မိမိတို့တဏ္ဍာမှာတရားတွေကိန်းပြီးတော့သုံးဆောင်တဲ့အတွေ့တဲ့ကောင်းမှုမကောင်းမှုကိုမူဝေဖန်တဲ့အတွက်ဒီနေရာမှာတဏှာချုပ်ဥပါဒံချုပ်ကံချုပ်ပါလေတဏှာဥပါဒံကံဆိုတဲ့သမှုရာတစ္ဆာချုပ်လို့ရှိရင်တဲ့အကြောင်းချုပ်လို့ရှိရင်အကျိုးချုပ်တော့အကျိုးဒုက္ခချုပ်ပါလိမ့်မယ်ဒါကြောင့်ယောဂီတို့ဟာအကျိုးဒုက္ခချုပ်တဲ့သာဏိကညုစားတဲ့အတွက်ကြောင့်စားရင်တောင်းရင်နဲ့ဒီပလင်မိညာပုညာနိဗ္ဗာန်ကိုကျေးဇူးပြုနေတဲ့သာဏိကညုဖြစ်တယ်လို့ယေရှုတော်ရှင်အကမဟာပန္နိတမဟုတ်ကိုဆရာတော်ဘုရားကြီးကယောဂီတို့အားတနာသောအဖြစ်သာသနာ့ရဲ့အတိတ်တွေသိရအောင်သင်ကြားထားတဲ့အတွက်ယောဂီတို့လေးလေးစားစားအဖြစ်ရှုမှတ်ပြီးတော့သုံးဆောင်ကြပါလူတိုင်းနဲ့အလှူရှင်တွေကယောဂီတို့ကိုတရားကိန်းနေတဲ့ပုဂ္ဂိုလ်တွေအနေနဲ့ဒီကသမာဓိပညာဆိုတဲ့ဂုဏ်တွေကိုကြီးညိုတဲ့စေတနာနဲ့လူကလူထားတဲ့ဆွမ်းခဲပွဲတွေဖြစ်ပါတယ်ပုဂ္ဂိုလ်ကိုခင်မင်လို့မကောင်းတတ်လို့အာနာပါနာလူတိုင်းနဲ့အလှူမျိုးမဟုတ်ပါဘူးအဲ့ကြောင့်မိမိတို့ကတရားမကိမ့်မဲနဲ့သုံးဆောင်နေမယ်ဆိုရင်ယောဂီများအတွက်အကျိုးရုပ်သွားပါလိမ့်မယ်။ဒီနေရာမှာသွားဝိုင်းမှာတူနဲ့တူစကားပြောဖို့အလုံးမရှိပါဘူး။ဘာမှစကားပြောစရာမရှိဘူး။အတန်ဆိုတာယောဂီအတွက်အနောက်ရှက်ဖြစ်ပါတယ်။ဒါကြောင့်အတန်မထွက်ရအောင်အမူအရာလေးတွေကိုဖြည်းဖြည်းအေးအေးနဲ့လူမမာနဲ့တူအောင်ဖြည်းဖြည်းနဲ့သလုံးကလေးကိုင်းကိုင်းနဲ့ဖြည်းဖြည်းယူရင်ယူတဲ့ဖြည်းဖြည်းဇုံလေးကိုင်းလည်းပဲဖြည်းဖြည်းတို့နဲ့ပကံနဲ့မထီအောင်ဒီကဲ့သို့ဖြည်းဖြည်းငင်းငင်းသားသားယူခြင်းပြီးယောဂီများကယောဂီလိုသာမီကဖြစ်ပါတယ်အဲ့ဒီကဲ့သို့ယောဂီသားစားကြမယ်ယောဂီလိုသုံးဆောင်လိုက်မယ်ဆိုရင်ဖြင့်ကိုယ့်ကိုယ်ကိုယ်တာကယ်ဆယ်ရာရောက်ပါတယ်ဒီလိုမှမဟုတ်ဘဲနဲ့ဒီလိုတော့စားခြင်းလိုစားယူခြင်းလိုမြူလိုက်ကြမယ်ဆိုရင်ဒါကိလေသာရာကိုသွားပြီးအတွက်ကြောင့်ယောဂီများစားရင်တောင်းရင်းတဲ့ကိုအဘေကိုမြေတောင်းထိုးတဲ့သာဏိကမျိုးဖြစ်တယ်လို့ကျေးဇူးရှင်မဟုတ်ဆရာတော်ဘုရားကြီးအကျဉ်းချင်းအလီလီဩဝါဒအားဖြင့်ဆုံးမထားပါတယ်အဲ့ဒီဆရာတော်ဘုရားကြီးဆုံးမဩဝါဒအတိုင်းဘုရားရဲ့ဒေသနာလမ်းစဉ်နဲ့လျော်ညီစွာခေဘဘောဇဉ်များကိုသုံးဆောင်တဲ့အခါမှာလုံးဝအတန်းမညီစေဘဲနဲ့လုံးဝစကားမပြောဘဲနဲ့ဖြည်းဖြည်းအေးအေးသေးသေးအမူအရာကိုမြန်မြန်ဆန်းဆန်းမလုပ်ဘဲနဲ့နှီးနှီးကွေးကွေးနဲ့လူမမာကဲ့သို့ယောဂီများသုံးဆောင်ကြပါဤကဲ့သို့သုံးဆောင်မှာတတိမလွတ်ပါနဲ့တတိလွတ်ထားတဲ့တကြိမ်နဲ့ခဲဝဲဘောတဲ့အပေါ်မှာတတ်မဲ့တဲ့တဏှာဆိုတာလာပါလိမ့်ဘယ်လိုလာမလဲဆိုလို့ရှိရင်အဟာရကိုပဇတ်တဲ့ထည့်လိုက်တော့စားမယ်စားလို့ကောင်းတယ်ဆိုတာနဲ့တကြိမ်နဲ့ဟောဝေဒနာဖြစ်သွားတ ဒီအစာပေါ်မှာသဘောကျနေပြီဆိုတဲ့ကတဏှာဖြစ်သွားဒီအစာကိုခင်းမင်းတွေ့တာပြီဆိုတဲ့ကဥပါဒံဖြစ်သွားအဲ့ဒီအစာကိုတလုံးပြီးတလုံးတလုံးပြီးတလုံးတစုံပြီးတစုံစားနေတယ်ဆိုတာကကံကာမဘဝပစ္စယဓာတိဆိုတော့ဟောယောဂီတို့အဲ့ဒါအပေဓာတိညာတယ်လို့ဆရာတော်ဘုရားကြီးအမိန့်ရှိပါတယ်အဲကြောင့်ယောဂီများခဲပွဲဘောဇဉ်များကိုသုံးဆောင်တဲ့အချိန်ခါမယ်ပဋိပဒံကိုမလို့တန်းသောသောရပါဆိုတာအာရုံသောယောဂီသူတော်စင်တို့အကျိုးကိုရှေ့ရှုပြီးတော့လေးလေးစားစားပဲတတိပေးပါတယ်အာလုံသောယောဂီကောင်းသူတော်ကောင်းတို့